ကာမှုတော်ဇေရီတော်မြတ်ကြီးကိုရှေးယခင်ပုံစံအတိုင်းအစစ်မြစ်ထုံးတင်ငန်းပြန်လဲကက်လူသွားမယ်လို့ကာမှုတော်ဖရာကောပကအဖွဲ့ဥက္ခရာဥတင်မျိုးလွင်ကပြောပါတယ်။ရာဇမဏိဆူလာကာမှုတော်ဇေရီတော်မြတ်ကြီးဟာရှေးယခင်ကထုံးတင်ငန်းအယောင်နဲ့ကဘာကအပါအဝင်မြန်မာနိုင်ငံမှာထင်ရှားတဲ့ဇေရီတော်မြတ်ကြီးဖြစ်ခဲ့ပေမဲ့စစ်အစိုးရခေတ်မှာတော့ရွှေရောင်ပြောင်းပြီးကက်လူပူဇော်ခဲ့တာဖြစ်ပါတယ်။ရခင်ကအတိုင်းထုံးအဖြူရောင်တင်ငန်းအတွက်ကိုဆွစ်ဇာလန်နီးပညာနဲ့ပြုလုပ်သွားမှာဖြစ်တယ်လို့ကောင်းမှုတော်ဖရာကောပကအဖွဲ့ဥက္ခရာဥတင်မျိုးလွင်ကပြောပါတယ်
။ဒီလိုကျတော့ဖရာကြီးကြည့်ချက်ညှောက်တော့လုပ်သွားမှာပါလား။ကျောင်းလေးကိုဒီနေ့ချင်းနဲ့ဒါကြည့်လို့စတော့မှာပါ။အဲဒီစပြီးရင်ကျွန်တော်ဗာဆက်လုပ်မယ်လို့ဒီလိုပြန်ချင်းဆုံးဖြတ်သွားမှာပါ။ဒီလိုဆိုရင်သုတ်ပြီးတဲ့ဖရာရှင်ကြီးပေါ့။နောက်တော့ကျွန်တော်တို့ဒီအောက်ကိုခွာကြည့်မယ်ခွာကြည့်ရှိဘလို့မျိုးစားနဲ့သုတ်မယ်ဒါတွေကသူတို့ပြန်ချင်းဆုံးဖြတ်သွားမှာပါလားတော့။ဒီရရှင်ကြီးကဆရာတော်ကြီးရဲ့သူကတံပေါက်ကြီးဝန်ပေါင်းလို့နောက်တကသူလန်ကုန်မျိုးတိတိကျကျအင်ဂျင်နီယာဖြစ်သက်ရှိအဲ့ဒီဖွင့်လာကျွန်တော်တော့
ရာဇမဏိဆူလာကောင်းမှုတော်ဇေရီတော်မြတ်ကြီးဟာရှေ့ရခင်ကထုံးတင်ငန်းအယောင်နဲ့ပြန်လဲကက်လူနိုင်မှုအတွက်အခုနှစ်အတွင်းမှာသဘောထားလက်မှတ်ကောက်ခံတဲ့စုပေါင်းလှုပ်ရှားမှုတွေလည်းပြုလုပ်ခဲ့ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ကိုစတင်တောင်းဆိုခဲ့ရမှာအခုလဆန်းကခွင့်ပြုမိန်ရရှိခဲ့တာဖြစ်တယ်လို့ဂောပကအဖွဲ့ကသိရပါဗျ။မူလကလေးကထုံးတင်ငန်းဖြစ်လို့အခုလိုပြန်လဲပူဇော်တာဟာကောင်းမွန်တယ်လို့မန္တလေးမြို့ကစာရေးဆရာစုငတ်ကမှတ်ချက်ပေးပါတယ်
။ဟောမူလတွေကသူကထုံးတင်ငန်းမှာအလုံးဒီအများပြည်သူကန္နာသံဃာတော်ဒီဝါကြီးဆရာတော်ကြီးများဆန္ဒအတိုင်းတောက်လျှောက်ထုံးတင်ငန်းကပ်လူခဲ့တဲ့ဟာကိုသူတယောက်တည်းဆန္ဒနဲ့အာဏာနဲ့ရွှေတင်ငန်းဆိုပြီးတော့အများရောင်းပလိုက်တာ။ဟိုရောင်းပလိုက်တော့ဘုရားဆိုတော့လေဒါကျူတင်ငန်းကလိုက်တဲ့အပေါ်မှာလုံတရားပြောဖို့ဆိုဖို့ခက်တဲ့ကာလတွေဖြစ်တာပေါ့နော်အဓိကတော့ဗာလဲဆိုတော့ဟိုနိပညာပိုင်းဆိုင်ရာနဲ့အကြောင်းရွေးချယ်မှုအပိုင်းဒါအပြောင်းဆိုတော့ညာလဲဟိုအကြောင်းရွေးချယ်မှုအပိုင်းမှာတကယ်ပညာရှင်တွေနဲ့ရှင်းရှင်းထိုင်ထားဖို့ဟိုကြီးညိုတက်ပေပေါ်ရာဖြစ်ဖို့ဒါအရေးကြီးတာပါပဲ
ရာဇမဏိဆူလာကောင်းမှုတော်ဖရာကြီးဟာရှင်းနှစ်ပေါင်းများစွာကလေးကထုံးတင်ငန်းနဲ့သာတည်ရှိခဲ့တာဖြစ်ပြီး2010ခုနှစ်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာရွှေတင်ငန်းဖြစ်ပြောင်းလဲပြီးကက်လူပူဇော်ခဲ့တာဖြစ်ပါတယ်ရှင်